Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ် February 28ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲနဲ့ 9:00 ဒီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line 2m 16.25ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump Congress လွှတ်တော်မှာပထမဆုံးအချိန်ဒီကနေ့မင်းကွန်းပြောကြရမှာလူထုအတွက်အရေးကြီးတဲ့ကိစ္စတွေဦးစားပေးပြောဆိုမှာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ရဲ့အဖေရူမေခွဲအကိုဖြစ်သူအသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားတဲ့အမျိုးသမီးနှုတ်ကိုမနက်ပံတရားဝင်လူသတ်မှုနဲ့ဆွဲချက်တင်မဲ့အကြောင်းမလေးရှားရှင်းနေချုပ်ကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တိမ်ကြီးထိုင်နေသူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။American သမ္မတ Donald Trump ဟာကြမ်းကြိမ်ပွဲပြီးကတည်းက Congress မှာပထမဆုံးပြောမဲ့မိန့်ခွန်းအစားလေးကိုအင်ပြူရောမှအခုလိုပြောပါတယ်။
This budget follows through on my promise to focus on keeping Americans safe, keeping out terrorists, keeping out.
အပြည့်စုံကိုတော့မကြခင်ကြားကြမှာပါရှင်။ဒါအပြင် Donald Trump ရဲ့ကျမ်းမာရေးစောင့်ရှောက်မှုစနစ်ပြန်လည်ပြုပြင်ရေးရှေ့လာလာ America မှာကင်းစင်ကြောင်းကြေညာထားတဲ့ဝက်သနက်အန္တရာယ်ကြီးတဲ့တခြားရောဂါတွေပြန်ဖြစ်မှာကိုဘာကြောင့်ဆိုရင်နေရတယ်လဲဆိုတာနဲ့ပြည်တွင်သတင်းမှာတော့ဝက်ပြည်တွေးစီညင်ရေးအဖွဲ့ကဦးဆောင်ပြီးနိုင်ငံရေးဆွေးနွေးရေးအဖွဲ့အစ်ကိုဖွဲ့ဖို့ကြိုးပမ်းတဲ့သတင်းတွေကိုတင်ဆက်ပေးတော့မှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။ American သမ္မတ Donald Trump Congress လွှတ်တော်မှာပထမဆုံးကျင်ပြောကြားမယ့်မိန့်ခွန်းမှာစစ်မှန်တဲ့လူထုအတွက်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမယ့်ကိစ္စတွေအခိုင်အမာပြောကြားမယ့်အကြောင်းသမ္မတအင်ပြူတော်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အကူအညီတွေလာတော့မယ်ဆိုတော့သမ္မတအနေနဲ့အတိပေးလိုတဲ့အကြောင်းအစိုးရအစ်မြင့်ရဲ့ရှေ့တူကအင်ပြူတော်မှာသတင်းတောက်တွေကိုတင်းနှလာနေနောက်ပိုင်းကပြောကြားခဲ့တာပါ။ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9:00ချိန်မှာလွှတ်တော်နေရာကကိုယ်စားလှယ်ရှိမောက်ပြောကြားမယ့်မိန့်ခွန်းကိုတော့ American စစ်တပ်ကိုပြန်လည်စမ်းသစ်ခြင်းလို့ခေါင်းစဉ်ဖေးထားပြီးစီးပွားရေးခွင်လန်းတွေနဲ့ American လူထုကိုအကွာအကွယ်ပေးရေးကိစ္စတွေအဓိကပေါ်ဝင်မှာဖြစ်ကြောင်းလည်းအမြင်ပေါ်လိုသူအစိုးရအစ်မြင့်ရဲ့ရှေ့ကပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးရဲ့မူဝါဒနဲ့ပတ်သက်တာတချို့ပေါ်ဝင်မှာဖြစ်ပေမဲ့လည်းနိုင်ငံတွေကိုအထူးအခြားရည်ညွှန်းပြောဆိုမှာတော့မဟုတ်ပါဘူး။ American နဲ့ Japan နိုင်ငံတို့ကအဓိကဦးဆောင်ခဲ့ပြီး American Congress လွှတ်တော်ကအတိမပြုရသေးတဲ့နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ Pacific ရေဝန်နိုင်ငံများကုန်သွယ်ရေးသဘောတူညီချက်ကနေထွက်ရတဲ့အကြောင်းရင်းကိုရှင်းပြလိုက်မယ်လို့လည်း American ဆိုတဲ့တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။လွှတ်တော်နေ့ရက်ပေါင်း10မှောက်မင်းကွန်းတစ်ခုလုံးအနေနဲ့ကတော့တိုင်းပြည်အတွက်အကောင်းမြင်ရှိရှိပြောကြားသွားဖို့ရှိတဲ့အကြောင်းလဲအင်ပြူရောပြောခွင့်ရပုဂ္ဂိုလ် Charles Spicer ကအစောပိုင်းကျင်းပတဲ့အင်ပြူရောသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။အတက်ကဒီမိုကရက်တွေပါဝင်လွှတ်တော်ကိုယ်စားလှယ်အနေနဲ့သမ္မတရဲ့မင်းကွန်းကိုလှည့်လည်လည်အားပေးကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောခွင့်ရသူ Spicer ကပြောဆိုခဲ့ပါတယ်။
American လွှတ်တော်နှစ်ရပောင်းကျင်းပမယ့်ညီလာခံမှာသမ္မတ Donald Trump ပထမဆုံးအကြိမ်အဖြစ်ဒီကနေ့အင်္ဂါနေ့မိန့်ခွန်းပြောတဲ့အခါမှာတော့သူ့ရဲ့မူဝါဒတွေကြောင့်စိုးစိုးဝါးဝါတက်ရောက်နိုင်သူအများအပြားလည်းတက်ရောက်ကြမှာပါသမ္မတ Trump ကိုသတင်းစကားပေးနိုင်ဖို့ရည်ရွယ်ပြီးဒီမိုကရက်လွှတ်တော်အမတ်တွေကရွှေ့ပြောင်းအခြေချသူတွေနဲ့နိုင်ငံခြားသားတွေကိုတက်ရောက်ဖို့ဖိတ်ကြားထားပါတယ်ဖိတ်ကြားခံထားရသူတွေထဲမှာတော့မီရှိဂန်ပြည်နယ် Flint မြို့လေးကကလင်းငယ်တွေရဲ့သွေးထဲမှာခဲစိတ်တွေမြင့်နေတာကိုတွေ့ရှိခဲ့တဲ့ Iraq နယ်ပေါ်အမေရိကန်ဆရာဝန်နောက် Rhode Island ကလူနာတွေကိုအရေးပေါ်အသက်ကယ်ကုသပေးနေတဲ့ Pakistan နိုင်ငံဘွားဆရာဝန်နောက် America မှာအခြေချလိုတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Palestine ဒုက္ခသည်မိသားစုကဆင့်သက်လာတဲ့ American ဘွားအမျိုးသမီးတူတို့လည်းပါဝင်ပါတယ်သမရမိန်ခွန်းပြောမယ့်အခမ်းအနားအတွက်လွှတ်တော်အမတ်တွေအနေနဲ့ဧည့်သည်တဦးစီဖိတ်ကြားခွင့်လက်မှတ်တစ်စောင်စီရလိမ့်ရှိပြီးမိသားစုဝင်တွေမိဆွေတွေဒါမှမဟုတ်လဲမဲဆန္ဒရှင်တဦးဦးကိုဖိတ်ကြားလိမ့်ရှိတာပါအထက်လွှတ်တော်ဒီမိုကရက်ပါတီဆော်အော်ရီမှုဒစ်ဒါဗင်ကတော့အသက်3နှစ်အရွယ်မှာမိဘတွေနဲ့အတူအမေရိကန်ကိုရောက်ရှိခဲ့သူအမေရိကန်မွတ်စလင်တဦးဖြစ်တဲ့အီမာဆာယက်ကိုဖိတ်ကြားထားပါတယ်လွာယိုလာတက်ကတိုမှာစေချောင်းတတိယနှစ်တက်နေတဲ့ဆာယက်က2012ခုနှစ်သမ္မတဘရက်ကိုဘားမှာချမှတ်ခဲ့တဲ့ဒါကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအတွင်းငယ်ရွယ်စဉ်မှာရောက်ရှိသူများအတွက်အစီအစဉ်နဲ့အမေရိကန်နိုင်ငံတွင်တရားဝင်နေထိုင်အလုပ်လုပ်ခွင့်ရရှိထားသူဖြစ်ပါတယ်။သမ္မတထရန့်ကတော့ဒီအစီအစဉ်ကိုရုပ်သိမ်းပြဖို့စဉ်းစားရမယ်လို့ပြောဆိုထားတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကမှတင်းမြင့်ဖြစ်နေတဲ့ Contrast ဒေသမှာမကြသေးရင်တော့လေကြောင်းတက်ခတ်မှုတွင်တာလီဘန်စစ်သည်ကျော်အဖွဲ့ထိတ်တန့်ခေါင်းဆောင်တူတည်ဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တင်းနေငွေနေကပူးတွက်စစ်ဆင်ရေးအတွင်းလေကြောင်းတက်ခတ်မှုမှာ Contrast ဒေသတာလီဘန်တပ်မှုမူလာအဗ်ဒယ်ဆလမ်နဲ့အတူနောက်ထပ်စစ်သည်ကျော်၄ဦးတည်ဆုံးခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲကြေညာလိုက်တာပါ။တက်ခတ်မှုတွင်အရသားတွေထိခိုက်သေးခြင်းမရှိခဲ့ကြောင်းလည်းအမေရိကန်စစ်တပ်ရဲ့ကြေညာချက်ကဖော်ပြထားပါတယ်။ ူလာဆလမ်နဲ့တာလီဘန်တက်ခတ်ရေးသမားတွေလက်အောက်မှာကွန်ထရက်ဒေသခံတွေဟာကာလာချာရှိတပ်ဖြတ်ခံရချင်းချောက်ခံနေကြရတယ်လို့လည်းအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ရဲ့တမူဗိုလ်ချုပ်ကြီးဂျွန်နီကောလ်ဆန်ကပြောပါတယ်။ထိတန်းကောင်းဆောင်တည်ဆုံမှုဟာအပြောင်းအလဲတွေလုပ်ဖို့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့ပြန်လည်သိမြင်ရတာရှစ်ဆက်ရမယ်လမ်းဖြစ်တယ်ဆိုတော့တာလီဘန်တွေသိရှိနေကြပြီလို့လည်းဗိုလ်ချုပ်ကြီးနီကောဆန်ကပြောဆိုခဲ့တာပါ။တည်ဆုံသွားသူတာလီဘန်တပ်မှုဟာ2015ခုနှစ်ကကွန်ဒုတ်ဒေသမျိုးတော်ကိုခိတ္တသိမ်းပိုင်နိုင်ခဲ့တဲ့တိုက်ခတ်မှုကိုဥဆောင်ခဲ့သူဖြစ်ပြီးဒါဆိုရင်အမေရိကန်ဥဆောင်တဲ့နိုင်ငံကတပ်ဖွဲ့အများစုနိုင်ငံတွင်းကပြန်လည်ထွက်ခွာပြီးနောက်ပိုင်းလတွေအတွင်းမှာပထမဆုံးအကြိမ်ဖြစ်တာလီဘန်တွေသိမ်းပိုင်နိုင်ခဲ့တဲ့မျိုးပြဒေသတစ်ခုလည်းဖြစ်ပါတယ်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့အင်ကာနေအစောပိုင်းကားအတွင်းထောင်ထားတဲ့ဘုံပေါက်ခွဲပြီးလူတဦးသေဆုံးခဲ့ရတဲ့အကြောင်းအာဏာပိုင်တို့ပြောပါတယ်။သေဆုံးသူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့မသိရပါဘူး။အလုတ်သွားဖို့ကားရက်ကိုဝင်ချိန်မှာပောက်ကွဲခဲ့ပုံရတယ်လို့လုံချုံရဲ့သတင်းရှင်းပြတစ်ခုကပြောပါတယ်။ပောက်ကွဲမှုကြောင့်တခြားလူတွေလည်းထိခိုက်ဒဏ်ရာရပါတယ်။မိုဂါဒီရှုလေဆိပ်မြောက်ဖက်ဝါဘာရီအရက်မှာပောက်ကွဲခဲ့တာပါ။ပောက်ကွဲမှုနဲ့ပတ်သက်လို့တော့ဘသူလက်ချက်ဆိုတာမသိရပါဘူး။ဒါပေမဲ့လည်းဆိုမာလီယာနိုင်ငံတွင်ပောက်ကွဲမှုတွေလှုပ်ချံမှုတွေမှာတော့အယ်ရှာဘတ်စစ်သွေးကြအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပုံမှန်ပြောဆိုနေကြဖြစ်ပါတယ်။မိုဂါဒီရှုလေဆိပ်မှာဆိုမာလီယာကောင်းဆောင်တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့နိုင်ငံတွင်းအငတ်ဘေးတွင်မဲ့အရေးချိုးတင်ကာကွယ်နိုင်ဖို့ရည်ရွယ်တဲ့အစ်မြက်ဆွေးနွေးပွဲစတင်ချိန်မှာပဲဒီကနေ့ပောက်ကွဲမှုဖြစ်ခဲ့တာပ
ါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American သံမြန်မာပိုင်းစီစဉ်ရဲ့အင်ကာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့ဖေရူမေကွဲအကိုဖြစ်သူအသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူအမျိုးသမီးနှုတ်ကိုမနက်ဖြန်မှာတရားဝင်လူသတ်မှုနဲ့စွဲချက်တင်မှာဖြစ်ကြောင်းမလေးရှားရှစ်နေချုပ်ကပြောပါတယ်။တနင်္လာရှိသူတွေအဖြစ်ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ City Isel နဲ့ Vienna နိုင်ငံသူ Dwanti Horn တို့နှုတ်စလုံးကတော့သူတို့အနေနဲ့ဟာတာရုပ်မြင်တင်ညာအစီအစဉ်တစ်ခုမှာတရားဆောင်နေတယ်လို့ထင်ခဲ့ကြတဲ့အကြောင်းပြောဆိုထားကြတာပါ။သူတို့နှုတ်စလုံးရင်ဆိုင်ရမယ့်စွဲချက်ဟာတည်တံ့အထိဖြစ်ပြီးခံရနိုင်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖေရူမေကွဲကိုဖြစ်သူကင်ဂျွန်နန်းဟာဖေဗူလာ17ရက်နေ့ကကွာလာလမ်ပါလေဆိပ်မှာအမျိုးသမီးနှုတ်ကမျက်နှာကိုအဝတ်နဲ့အုပ်ခတ်ပြီးတိတ်မချခင်မှာပဲတည်ဆုံးခဲ့တာပါမလေးရှားအာဏာပိုင်ကတော့တည်ဆုံးသူရဲ့မျက်နှာကို VX စိတ်သုံးပြီးတက်ခတ်ခဲ့တာလို့ပြောဆိုထားကြပါတယ်တက်ခတ်မှုနဲ့ပတ်သက်လို့လေဆိပ်လုံခြုံရေးကင်မရာတွေကမှတ်တမ်းတင်နိုင်ခဲ့ပြီးနောက်ပိုင်းမှာတော့ကင်ဂျွန်နန်းကရဲတွေနဲ့စကားပြောအရေးပေါ်စိတ်ကူးသားဖို့ခေါ်ယူသွားခဲ့တာကိုလည်းတွေ့ခဲ့ကြရပါတယ်ရဲတပ်ဖွဲ့ကတော့မြောက်ကိုရီးယားနိုင်ငံသားတူကိုလည်းဖမ်းဆီးထားပြီးနောက်ထပ်မြောက်ကိုရီးယား9ယောက်ကိုလည်းတန်ရရှိသူတွေဖြစ်စစ်စစ်မြင်းမြဲမှုအလို့ရှိနေတဲ့အကြောင်းကြေညာထားပါတယ်မြောက်ကိုရီးယားဆိုတာကတော့တည်ဆုံးသူကင်ဂျွန်နန်းဖြစ်တဲ့အကြောင်းတရားဝင်အတည်ပြုပြောဆိုတာမျိုးမရှိသေးပါဘူးကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားလက်ထောက်သံမတ်ကြီးအောင်ရီတောင်အီပါဝင်အစ်မြင့်တန်ကိုစလေအဖွဲ့တစ်ဖွဲ့ကတော့အလောင်းကိုပြန်ပေးဖို့နဲ့ထိန်းသိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားကိုပြန်လွှတ်ပေးတောင်းဆိုဖို့အတွက်ဒီကနေ့မှပဲကွာလာလမ်ပါမြို့ကိုတွားရောက်ခဲ့ကြပါတယ်
တောင်ကိုရီးယားသမ္မတပတ်ကွန်ဟေပါဝင်ပတ်သက်နေတဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတောင်ကိုရီးယားရဲ့ Samsung လုပ်ငန်းစုအကြီးအကဲနဲ့တခြားအဆင့်မြင့်မှုဆောင်လေးဦးတို့ကိုလက်ပေးလက်ယူမှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်မယ်လို့ဒီကနေ့အင်ကာနီမှာအစိုးရရှေ့နေတွေကပြောပါတယ် Samsung လုပ်ငန်းစုကြီးရဲ့အကြီးအကဲ Lee Jae Yong ကိုပြည်ပမှာပိုင်ဆိုင်မှုတွေတိုးဝှက်ထားမှုနောက်လွှတ်တော်ရှေ့မှောက်မှာမမှန်မကန်ထွက်ဆိုမှုတွေနဲ့လည်းဆွတ်ဆွဲခံထားရပြီးစုံစမ်းစစ်ဆေးနိုင်မှုတရားစွဲဆိုရေးအထူးအဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်။သမ္မတဘက်ကတော့မိတ်ဆွေရင်ချွိုင်းစွန်စီရဲ့ငွေကြေးအရှုပ်တော်ပုံမှာပါဝင်ပတ်သက်တဲ့ဆိုတဲ့စွဲဆိုချက်နဲ့အရေးယူဖို့လွှတ်တော်ကဆုံးဖြတ်ထားပြီးပြီးခဲ့တဲ့ဒီဇင်ဘာလမှာယာရုကနေဆိုင်းငံ့ခံထားရတာဖြစ်ပါတယ်။သမ္မတရဲ့မိတ်ဆွေရင်ချွိုင်းစွန်စီကသူမဦးစီးတဲ့အဖွဲ့အစည်းကြီးနှစ်ခုရန်ပုံငွေအဖြစ်တောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကဒေါ်လာတန်း90ကျော်ဖိအားပေးရယူခဲ့တယ်လို့စွပ်စွဲခံထားရတာဖြစ်ပါတယ်။Samsung လုပ်ငန်းစုရဲ့အကြီးအကဲအသက်48နှစ်အရွယ် Mr. Lee ကိုတော့ဒီကိစ္စနဲ့ဆက်နွယ်ပြီးဒီလအစောပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သမ္မတကိုအရေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်တရားဥပဒေနဲ့ညီညွတ်မှုရှိသလားဆိုတာကိုလည်းအခြေခံဥပဒေခုံရုံးကကြားနာခဲ့ပါတယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအခြေခံဥပဒေခုံရုံးကလက်ခံလိုက်ရင်တော့သမ္မတဘက်အနေနဲ့ယာရုကဖေရှားခံရတဲ့ပထမဆုံးဒီမိုကရေစီနှိမ့်ချရွေးကောက်ခံသမ္မတဦးတဦးဖြစ်လာမှာပါ။
ဂျပန်နိုင်ငံသားတူဦးတပ်ဖြတ်မှုမှာပြည့်ရှိကြောင်းတွေ့ရှိခဲ့တဲ့အစ္စလမ်စစ်သွေးကြွ၅ခုဘင်္ဂလားဒေ့ရှ်တရားရုံးကဒီကနေ့မှပဲတည်ရန်စင်ချက်ချမှတ်လိုက်တဲ့အကြောင်းတရားရုံးတောင်းရှိသူတွေကပြောပါတယ်။အသက်65နှစ်အရွယ်ဂျပန်နိုင်ငံသားကုနီယိုဟိုရှိဟာဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကရန်ပိုဟာအရက်မှာရှိတဲ့စက်ပျိုးရေးစီမံကိန်းတစ်ခုကိုသူက2015ခုနှစ်အောက်တိုဘာလထဲမှာမော်တော်ဆိုင်ကယ်စီးလာတဲ့မျက်နှာဖုံးစုတနသမားတွေပြစ်ခတ်တပ်ဖြတ်တာကိုခံခဲ့ရတာပါ။ရဲတွေကတော့အပြစ်ပေးခံရသူတွေကတရားမဝင်ဖွဲ့စည်းဖြစ်ကြီးညာထားတဲ့ဂျမာတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ဝင်တွေဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။စစ်စောခံရသူနောက်တစ်ယောက်ကတော့တပ်တွေခိုင်လုံမှုမရှိတဲ့အကြောင်းတရားရုံးကတရားသေးပြန်လွတ်ပေးလိုက်ပါတယ်
။2008ခုနှစ်မှာအခကျင်းငွေပေးမဲ့ခီးတဲ့နှစ်ဦးကိုလက်ကပါစီလာပတ်လမ်းမှာပတ်ပြီးပို့မယ်လို့ SpaceX အာကတဆိုင်ယာကုမ္ပဏီကပြောပါတယ်။အာကတတွေကိုသွားလှည့်ခြင်းနဲ့ခီးတဲ့နှစ်ယောက်ကို Dragon 2အာကတယင်ကကီလိုမီတာ6သိန်းခွဲလောက်တောင်ဝေးနိုင်တဲ့ခီးစဉ်ကိုခေါ်သွားမှာဖြစ်ပြီးကဘာပေါ်ကိုပြန်မလာခင်လကိုတစ်ပတ်ပတ်မောင်းသွားမှာဖြစ်တယ်လို့လည်းကုမ္ပဏီကပြောဆိုထားပါတယ်ရှင်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုအောင်လွေဦးနဲ့မတင်ကြီးထိုက်တို့ကတင်ပြသွားတာပါ။အခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကြမ်းကြိမ်ပွဲပြီးကြတဲ့ကဆိုရင်ပထမဆုံးအကြိမ်ဖြစ်ကွန်ဂရက်လွှတ်တော်မှာဒီကနေ့ညအမေရိကန်လူထုကိုမိန့်ခွန်းပြောမှာဖြစ်ပါတယ်။ကာကွယ်ရေးအသုံးစရိတ်ကိုအကြီးအကျယ်တိုးပြီးတော့ပြည်ပအကူအညီအစီအစဉ်တွေနဲ့ပြည်တွင်းအသုံးစရိတ်ကိုလျှော့ချမှာအပါအဝင်လာမယ့်နှစ်အတွက်ဘတ်ဂျက်ဆိုင်ရာသူ့ရဲ့ဦးစားပေးအစီအစဉ်တွေကိုချပြမယ်လို့ခန့်မှန်းထားပါတယ်။ဂျင်မလုံးရဲ့သတင်းလွှာကိုကုချောချောသိန်းကပြောပြပါမယ်ရှင်။
ကွန်ဂရက်လွှတ်တော်မှာသူပြောမဲ့မိန့်ခွန်းအရေးအမွေလေးကိုအင်ဖြူတော်မှာပြည်내အုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံချိန်အတွင်းသမ္မတထရမ့်ကပြောသွားပါတယ်။
This budget follows through on my promise to focus on keeping America safe.
ဒီဘတ်ဂျက်ဟာအမေရိကန်နိုင်ငံသားတွေဘေးကင်းစေဖို့ကျန်းမာရေးသမားတွေရာဇဝတ်သားတွေကိုရှင်းပြပြီးဆိုးဝါးတဲ့ကျူးလွန်သူတွေကိုထောင်ထဲထည့်ဖို့ဒါမှမဟုတ်ကျွန်တော်နိုင်ငံတွေကနေလုံးဝဖယ်ရှားပစ်ဖို့ဆိုတဲ့ဂရုတွေအတိုင်းလုပ်ဖို့ရည်စွယ်ထားတာပါ။
ကာကွယ်ရေးသုံးစည်းတိုးပြီးပြည်တွင်းသုံးစွဲငွေလျှော့ချမဲ့အစီအစဉ်အပါအဝင်အခွန်ပိုင်းနဲ့ကျန်းမာရေးဆောင်ရှောက်မှုလိုကိစ္စတွေလည်းသမရစီကနေကြားရဖို့လွှတ်တော်အမတ်တွေမျှော်လင့်ကြတယ်လို့သူတေတီဂျွန်ဖော်ဒီယေကပြောပါတယ်
။ But he and Congress broadly agree on repealing Obamacare and a tax.
Obamacare ကိုပယ်ဖျက်ရေးအခွန်လျှော့ချရေးနေဆက်လုံခြုံရေးနဲ့လုံထုံးလုံနီးပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးတွေမှာသူနဲ့ Republican Congress အကြားအကျက်တဝင့်သဘောတူညီချက်ရှိပါတယ်။ဆိုတော့အဲ့ဒီကိစ္စတွေကသူရဲ့ Republican လုံးဖို့ကင်ဘတ်တွေသူနဲ့အတူပါလောင်လို့ရမယ်ကိစ္စမျိုးတွေပ
ါဒီမိုကရက်တွေကတော့သမရရဲ့အစီအစဉ်အများပြားကိုကောက်ကွက်မဲ့ပုံရှိနေပြီးအဲ့ဒီအထက်မှာအလုသမားဝန်ကြီးဟောင်းဒီမိုကရက်ပါတီဥက္ကဋ္ဌအသစ် Tom Pierce လည်းအပါအဝင
် Donald Trump you do not stand for America Donald Trump
Donald Trump ခင်ဗျာအမေရိကန်ကိုကိုစားမပြုပါဘူး Donald Trump အဲ့ဒီတံမိုးတွေကအမေရိကန်ကိုခွဲခြားဖြစ်တာမျိုးကျွန်တော်တို့ခွင့်မပြုပါဘူးဒါကကျွန်တော်တို့ရဲ့စံတံမိုးတွေနဲ့ဥဆောင်ပြီးပါတီတစ်ခုအနေနဲ့ကျွန်တော်တို့လှုပ်သွားမယ့်ကိစ္စဖြစ်ပါတယ်
ဒီကိစ္စရပိုင်းတွေကလွှတ်တော်အမတ်တွေနဲ့မဲဆန္ဒရှင်တွေတွေ့ဆုံဆွေးနွေးပွဲတွေမှာသမ္မတထရမ့်အပေါ်မကျေနပ်ကြတာ၊ကျမ်းမာရေးဆောင်ရှောက်မှုအပြောင်းအလဲပေါ်စိုးရိမ်ကြတာတွေကိုတွေ့ရပါတယ်။အထက်လူတော်လူများစုကောင်းဆောင် Mitch McConnell ရဲ့ဆွေးနွေးပွဲမှာလည်းအဲဒါကိုတွေ့ခဲ့ရပါတယ
်။စစ်ပြန်တွေဖျားနာနေတယ်။စစ်ပြန်တွေအဆင်မပြေကြဘူး။သူတို့လိုအပ်တာကိုမရကြပါဘူး
။သမ္မတထရမ့်ကတော့ဒီမိုကရက်တွေနဲ့သာမကသတင်းမီဒီယာနဲ့ပါထိတ်တိုက်တွေ့ဖို့အည်ရွယ်ထားပုံရပါတယ
်။ And we have to fight it folks. We have to fight it.They're very smart, they're very cunning and they're very
ကျွန်တော်တို့ရင်ဆိုင်ရပါမယ်မိတ်ဆွေတို့ကျွန်တော်တို့ရင်ဆိုင်ရပါမယ်သူတို့ကသိက္ကိုဘာနဲ့ပါလဲသိက္ကိုညံနေညံနေများပါလဲပြီးတော့သိက္ကိုယူသားမှုမဲကြပါလဲ
မီဒီယာကိုတိုက်ခိုက်တာဟာမလိုအပ်တဲ့အာယုံလွဲစေပွဲကိစ္စတစ်ခုဖြစ် Republican တချို့ကမြင်ပါတယ်ဒါပေမဲ့လည်းဒါကခံမှန်းလို့မရတဲ့သမရရဲ့သဘောတဘာဝစိတ်တစ်ပိုင်းပဲလို့ Republican မဟာဗျူဟာရေးရာကျွမ်းကျင်သူ John Fiery ကပြောပါတယ်
He's unpredictable on purpose. This has been his sole strategy and that's a sea change for most presidents.
သူကရွေးချယ်တဲ့ကိုခံမမရအောင်လုပ်သူပါ။ဒါကသူ့ရဲ့ဗျူဟာတစ်စုံလုံးပါပဲ။ဒါကခံမရလွယ်အောင်အလေးနဲ့စူးစမ်းကြတဲ့သမ္မတအများစုနဲ့လုံးဝကွဲပြားပါတယ်။ဒီချက်ကနိုင်ငံရေးဝါရင်တွေကိုမတက်မတာဖြစ်စေပြီးသူနဲ့ဘယ်လိုဆက်ဆံရမလဲဆိုတာလမ်းရှာဖို့ကွန်ကရစ်ခေါင်းဆောင်တွေအချိန်ယူရပါလိမ့်မယ်။
သမ္မတထရမ့်အနေနဲ့သူ့ရဲ့သမ္မတတဒံအစပိုင်းအချိန်တချို့မှာကိုယ့်ရုပ်ကာယဖြစ်တာတွေရှိခဲ့ပြီးတဲ့နောက်မဲဆန္ဒရှင်တွေကိုအာမခံချက်ပေးဖို့သမ္မတတည်သူအတွက်ဆိုရင်နိုင်နေစေဖြစ်တဲ့လူထုထောက်ခံမှုပြန်တက်လာအောင်လုပ်ဖို့ဒီမိန့်ခွန်းကနေစ조사ရပွဲရှိပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်အမေရိကန်အင်ဖီရိုမှာသမ္မတဒေါ်နယ်ထရမ့်ရဲ့ပြည်내အုပ်ချုပ်ရေးမှူးတွေကျန်းမာရေးအာမခံအရာရှိကြီးတွေတင်းနှင်းလာနေကတခြားစီဝေးပွဲတွေလောက်တော့ကျန်းမာရေးဆောင်ရှောက်မှုစနစ်ပြန်လည်ပြုပြင်ရေးကိုအဓိကဆွေးနွေးခဲ့ကြပါတယ်ဩဘာမာကဲလို့ခေါ်တဲ့အဖို့နှုံးချုပ်တာတဲ့ ကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းပြမယ်လို့သမ္မတထရမ့်ကကြေညာထားပြီးဒီမှာမေးစရာဖြစ်နေတာကဒီဥပဒေကိုဘလို့ဖျက်သိမ်းပြီးတော့ဘလို့ဥပဒေနဲ့အစားထိုးမလဲဆိုတာပဲဖြစ်ပါတယ် VOA သတင်းထောက် Elizabeth Shanef သတင်းပေးပို့ထားတာကိုမှအေးတနာကျော်ကပြောပြပါမယ်ရှင်
ဒီနေ့အုပ်ချုပ်ရေးမှုတွေကိုသမ္မတထရမ့်မနေ့ကတနင်္လာနေ့ကစကားပြောတော့သူ့ရှေ့သမ္မတဘရက်အိုဘားမာအကောင့်ထဲပေါ်သွားတဲ့ကျန်းမာရေးပြုပြင်ပြောင်းလဲမှုကိုလုံးဝအရှုတ်ချဝေဖန်သွားတာပါ
We're going to repeal and replace Obamacare
ကျွန်တော်တို့ဒီ Obamacare ကိုဖျက်မယ်အစ်တစ်ခုနဲ့အစားထိုးမယ်ပြည်နယ်တွေအနေနဲ့တို့နဲ့ကိုက်မယ်တို့အတွက်အရန်ကောင်းမဲ့ပုံစံမျိုးပြုပြင်သုံးနိုင်ခွင့်ရကြပါမယ
်သမ္မတကဒီ Affordable Care ဥပဒေကိုဖျက်သိမ်းပြီးတော့ဥပဒေသင်းနဲ့အစားထိုးမယ်လို့တဆိုင်မှမှဂရုပြုနေပေမဲ့လေဒါကိုဘလို့အကောင့်ထဲပေါ်မယ်ဆိုတာကိုတော့ဘာမှအသေးစိတ်မပြောလာပါဘူးသူတို့ရဲ့ကျန်းမာရေးဆောင်ရှောက်မှုရှေ့လျှောက်ဘလို့ဖြစ်မလဲဆိုတာစိတ်ပူနေကြတဲ့မဲဆန္ဒရှင်တွေကတော့နိုင်ငံအနှံ့ကျင်းပတဲ့လူလူနဲ့တွေးဆောင်ဆွေးနွေးပွဲတွေမှာသူတို့ရဲ့ကိုယ်စားလှယ်တွေစီကနေပြီးတော့သူတို့သိကျင်တဲ့အဖြစ်ကိုတောင်းနေကြပါတယ်အင်ပီရိုကအပါဝင် Republican ထိပ်တန်းခေါင်းဆောင်တွေကတော့သူတို့ရဲ့နောက်ဆုံးရည်ရွယ်ချက်ကလူတိုင်းကျန်းမာရေးဆောင်ရှောက်မှုပိုကောင်းအောင်ရဖို့ဖြစ်တယ်လို့ပြောပါတယ်အောက်လွတ်တော်ဥက္ကဋ္ဌ Wisconsin ပြည်နယ်ကိုစားပြု Republican အမတ် Paul Ryan က
We're not going to sit in the government and force people to buy something they don't want to buy. We're going to give people choice and freedom.
ကျွန်တော်တို့ကအစိုးရလုပ်နေပြီးတော့ပြည်သူတွေကိုသူတို့မဝယ်ချင်တဲ့အရာကိုအတင်းကျပ်ဝယ်ခိုင်းမှာမဟုတ်ပါဘူး။သူတို့ကိုလွတ်လပ်လပ်နဲ့ရွေးချယ်ခွင့်ပေးမှာပါ။ဒါလို့ဖြစ်အောင်လူနာကိုအဓိကထားတဲ့ကျန်းမာရေးဆောက်ရှောက်မှုစနစ်ကလုပ်ပြီးမှာပါ။
နိုင်ငံရေးထိတ်တန့်ကျန်းမာရေးဆောင်ရှောက်မှုအရာရှိကြီးတွေနဲ့ပြုလုပ်တဲ့နောက်အစည်းအဝေးမှာတော့သမ္မတထရမ့်ကကျန်းမာရေးဆောင်ရှောက်မှုပေးတဲ့ကုမ္ပဏီတွေပို့ပြီးတော့ရှင်းပြမှုရှိပြီးတော့ကျန်းမာရေးဆောင်ရှောက်မှုစရိတ်တွေရှော့ချဖို့သူ့ရဲ့ရည်ရွယ်ချက်ကိုထပ်ပြောသွားပါတယ်နိုင်ငံတလောကပြည်နယ်အုပ်ချုပ်ရေးမှုတွေကလည်းအချင်းချင်းကြားမှာနိုင်ငံရေးခံယူချက်တွေကွဲပြားကြပါမယ်။ဒီဥပဒေပဲဖြစ်တဲ့ကိစ္စကိုနှစ်ပါတီသဘောတူမှုနဲ့ပြီးမြောက်အောင်မြင်နိုင်မယ်လို့သူတို့အားလုံးမျှော်လင့်ကြပါတယ်။ကန်နဂီပြည်နယ်အုပ်ချုပ်ရေးမှု Matt Bevin က
ကျွန်တော်တို့ Republican နဲ့ PDP တို့ကပဲဖြစ်ဖြစ်အရေးကြီးတာကတော့ကျွန်တော်တို့ရဲ့မဲဆန္ဒရှင်တွေအတွက်ပါ။ကျွန်တော်တို့ပြည်နယ်တွေကလူလူအတွက်ပုံမှန်ကောင်းမွန်တဲ့ကျန်းမာရေးဆောက်ရှောက်မှုလိုချင်ပါတယ်
။ Vermont ပြည်နယ်အုပ်ချုပ်ရေးမှူး Phil Scott ကလည
်း We all want to do what's right to deliver services to the most vulnerable.
အကူအညီလိုအပ်ဆုံးသူတွေအတွက်အကောင်းဆုံးကျန်းမာရေးဆောက်ရှောက်မှုပေးနိုင်အောင်လှုပ်တင်တာတွေကိုလှုပ်ပေးကြပါတယ်
။လာမယ့်သတင်းပတ်တွေအတွင်းလာမယ့်လပိုင်းတွေအတွင်းမှာဒီလိုအခြေအနေမျိုးစောင့်ခြင်းပေးမယ့်အစနစ်တစ်ခုကိုဥပဒေပြုအမတ်တွေအားလုံးဘလို့အကောင့်ထဲပေါ်ပေးနိုင်မလဲဆိုတာကိုတော့ American ပြည်သူတန်ပေါင်းများစွာကသေချာစောင့်ကြည့်နေမှာဖြစ်ပါတယ်ရှင်
မအေးတနာကြောပါရှင်ခုတစ်ဆက်တဲ့ကျမ်းမာရေးဆောင်းပါးတဲ့ပုံတင်ပြပါောင်းမယ်အမေရိကန်ပြည်ထောင်စုမှာဝက်သက်ယောဂကင်းရှင်းကြောင်းလွှင့်ခဲ့တဲ့15နှစ်ကကြီးညာခဲ့ပေမဲ့လို့အခုတော့ဒီယောဂပြန်ပြီးတော့ဖြစ်ပေါ်မှာကိုဆရာဝန်တွေကစိုးရိမ်နေကြပါတယ်အချောင်းကတော့ကလေးမိဘအများပြားဟာဝက်သက်အပါအဝင်တခြားအန္တရာယ်သိကြီးတဲ့ယောဂတွေအတွက်သူတို့ကလေးကိုကာကွယ်ဆေးထိုးပေးတာကိုဆန့်ကျင်ကာကွယ်နေကြလို့ဖြစ်ပါတယ် VOA သတင်းထောက် Carol Parson ပေးပို့ထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
ယမင်နိုင်ငံမှာတော့အစိုးရနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ပူးပေါင်းပြီးကလေး၅သန်းဝက်သက်ယောဂကာကွယ်ဆေးထိုးဖို့အမြန်ဆုံးလှုပ်ဆောင်နေတာပါအမေရိကန်ပြည်ထောင်စုမှာတော့ကလေးမိဘတွေကသူတို့ကလေးတွေကိုကာကွယ်ဆေးမထိုးဖို့ဆုံးဖြတ်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကာကွယ်ဆေးဖော်ဆက်သူလည်းဖြစ်ဟူစတန်မြို့ဘေလာဆေးတက္ကသိုလ်ရဲ့ပါမော့ခါလည်းဖြစ်တဲ့ဒေါက်တာပီတာဟော့စ်ကခုလိုပြောပါတယ်
What's happened here in Texas is quite worrisome
အခု Texas မှာဖြစ်နေတာကအတော်လေးစိုးရိမ်စရာကောင်းပါတယ်
Texas ပြည်နယ်မှာကကာကွယ်ဆေးမထိုးရေလှုပ်ရှားမှုပဲဖြစ်ပါတယ်။သူကထပ်ပြီး
It's gotten very very well organized to the point now where we have almost 50,000 kids
သူတို့ကတော်တော်ကိုစနစ်တကျလုပ်နေတာပါ။ကလေး 9,000 လောက်ကိုကာကွယ်ဆေးမထိုးဖို့မိသားစုတွေကဆုံးဖြတ်ထားပါတယ်
။ American ပြည်ထောင်စုမှာမဖြစ်သလောက်ရှားပါးနေတဲ့ယောဂတွေပြန်ဖြစ်ပွားလာမှာကိုဒေါက်တာ Host နဲ့အခြားဆရာဝန်တွေစိတ်ပူနေကြတာပါ။အထူးသဖြင့်ဝက်သက်ယောဂအတွက်စိုးရိမ်ကြတာပါ။ဝက်သက်ကအရန်ကူးဆက်လွယ်ပြီးလူကိုအရန်အားနည်းစေကအသက်အန္တရာယ်ကိုစိုးရိမ်ရတဲ့ယောဂဖြစ်ပါတယ်။ကလေးတွေကာကွယ်ဆေးမထိုးဖို့အမှုပညာအကျော်မော်တွေကပြောဆိုတာတွေသမ္မတဒေါ်နယ်ထရမ့်ကတော့ဒီကိစ္စပြောဆိုမှုတွေရှိလို့ဒါတွေကိုနားယောင်ပြီးအဟုတ်ထင်သွားမှာကိုဆရာဝန်တွေကစိုးရိမ်နေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့
Just the other day 2 years old 2 and a half years old a child a beautiful child went to have the vaccine and came back and a week later got a
နင်းနင်းခွဲလောက်စီရဲ့ချစ်စရာကလေးတယောက်ဟိုနေ့ကကာကွယ်ဆေးသွားထိုးတာပြန်လာပြီးတပတ်လောက်လဲကြာရောကိုရီအရန်ပူပြီးအဖျက်တက်တယ်အခုကြာတော့အဲ့ကလေးကညံကြီးတုန်ပြန်မှုနှေးသွားတယ်ဗျာ
ဒါကအဆက်ဆက်မရှိဘူးလို့ဒေါက်တာဟုတ်စ်ကပြောပါတယ
် I'm a vaccine scientist I make vaccines for neglected tropical diseases
ကျွန်တော်ကကာကွယ်ဆေးဖော်ဆက်သူတူပါအပူပိုင်းဒေသတွေမှာလူတွေသတိမထားမိတဲ့ရောဂါတွေဆင်းရဲမှုကြောင့်ဖြစ်လာတဲ့လူတွေလစ်လျူရှုထားတဲ့ရောဂါမျိုးတွေအတွက်ကျွန်တော်ကာကွယ်ဆေးထုတ်ပါတယ်ကျွန်တော်မှလည်းကလေးတယောက်ရှိပါတယ်အခုတော့သူကြီးနေပါပြီအဲ့ဒီကလေးကညာရင်နေကွေးပြီးစိတ်ပိုင်းလဲချွရင်းနေတာပါဒီလိုကလေးတွေကိုလေ့လာခဲ့သမျှအချက်အလက်အတော်များများကိုကြည့်ရင်သူတို့တွေဟာကာကွယ်ဆေးထိုးလို့ဒီလိုယောဂါဖြစ်လာတာမျိုးမဟုတ်ပဲမိခင်ဝမ်းထဲမှာတရေသားစဖြစ်ချင်းအစောပိုင်းကတည်းကယောဂါပါလာကြတာပါ
တည်စီတဲ့အထည်အန္တရာယ်ရှိတဲ့ဝက်သက်ယောဂါမျိုးအမေရိကန်မှာနောက်တစ်ကျော့ပြန်ဖြစ်လာမှာကိုစိုးရိမ်တယ်လို့ဒေါက်တာဟုတ်စ်ကပြောပါတယ်လူရည်ထူထပ်တဲ့တရုတ်အိန္ဒိယနိုင်ဂျီးရီးယားလိုနိုင်ငံတွေအထိကာကွယ်ဆေးမထိုးရေးလှုပ်ရှားမှုပြန်သွားမှာကိုသူကစိုးရိမ်နေတာပ
ါ My big worry is we're going to revisit the past unless we
ကလေးတွေကိုကာကွယ်ဆေးမထိုးဘူးဆိုပြီးဆက်ပြီးညှဉ်းဆန်နေရင်တော့ကျွန်တော်တို့အရင်လိုအခြေအနေမျိုးပြန်ဖြစ်လာမှာကိုစိတ်အပူဆုံးပဲဗ
ျဒေါက်တာဟုတ်စ်ပဲဖြစ်ပါတယ်ဆေးသုတေသနပညာရှင်တွေအနေနဲ့သူတို့အလုပ်ပေါ်အာယုံစိုက်နေတာကိုခဏထားပြီးမိဘတွေကသူတို့ကလေးတွေကိုအသက်ဘေးရင်ဆိုင်ရမယ့်ယောဂါတွေကိုကာကွယ်နိုင်ရေးကာကွယ်ဆေးထိုးကြဖို့ဆိုတော့လုံးဆောင်မှုတွေကိုကြည်ကြပြပြန်လုပ်ဖို့အချိန်တန်ပြီလို့ဒေါက်တာဟုတ်စ်ကဆော်ဩလိုက်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှင့်နေကြီးဥကိုနေကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။လူငယ်ပီပီပုံကိုရေမကျေနပ်ချက်ကနေတက်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါရယ်ဒီလိုပြောဆိုချက်တွေပေါ် VOE သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ February 25ရက်စနေနေ့ကလုတ်တဲ့ပြည်ထရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်အခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOE ရဲ့ဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ပြည်တွင်သတင်းဖက်ဆက်ရအောင်ပါ။မြန်မာအစိုးရနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးနိုင်ဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေစုပေါင်းပြီး UWSA ခေါ်ဝါပြည်တွေ့စီညီညွတ်ရေးအဖွဲ့ကနေဦးဆောင်မှုနဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့အသစ်ကိုဖွဲ့စည်းကြဖို့ကြိုးပမ်းနေကြပါတယ်။လက်ရှိ NCA စာချုပ်ဟာအပြစ်ရစဲရေးနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးမှာရပ်တန့်နေတဲ့အနေအထားကြောင့်နိုင်ငံရေးဆွေးနွေးရေးအဖွဲ့အသစ်ကိုဖွဲ့ထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ထဲမှာလည်း UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေလည်းပါဝင်နေပေမဲ့အဖွဲ့အစ်ဖွဲ့စည်းရေးကိစ္စကိုမသိရှိသေးဘူးလို့ UNFC အဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရနဲ့နိုင်ငံရေးရဆွေးနွေးဖို့အတွက် UWSA ခေါ်ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကနေဦးဆောင်ပြီးတော့တိုင်းဒေသလက်နက်ကိုင်မဟာမိတ်အဖွဲ့တွေစုပေါင်းပြီးနိုင်ငံရေးဆွေးနွေးရေးအဖွဲ့အစ်ကိုထပ်မံဖွဲ့စည်းသွားဖို့ကြိုးပမ်းနေကြတာပါအဖွဲ့ရဲ့မြည်ကတော့နိုင်ငံရေးဆွေးနွေးရေးအဖွဲ့လို့ခေါ်သွင်းပြီးပိုင်းသားအဖွဲ့တွေအနေနဲ့ UWSA ဌာနချုပ်ပန်းစမ်းမှာအစည်းအဝေးလှုပ်ဆောင်နေစေဖြစ်လို့အသေးစိတ်အခြေအနေကိုမသိရှိသေးဘူးလို့တရားနယ်လေတန်းမလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမူတာအကျော်ကပြောပါရယ
်ဖွဲ့စည်းတမန်လို့တော့သူကပြောတာကလည်းအဲဒီဖွဲ့နဲ့ပြန်ဦးပါဝင်နေတဲ့ကျွန်တော်တို့တရားတို့
မြန်မာဆိုရနဲ့ဆွေးနွေးဖို့အတွက်တိုင်းဒေသနဲ့ကန်ဖွဲ့ကူဖွဲ့နဲ့နိုင်ငံရေးဆွေးနွေးရေးဖွဲ့ကိုမတ်လတွင်ဖွဲ့စည်းသွားမယ်လို့ UWSA ရရှိသူကတည်ပြုပြောဆိုခဲ့ပေမဲ့လည်းအသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိပါဘူး။ February 23ရက်နေ့မှာစတင်ကျင်းပခဲ့တဲ့ UWSA ဌာနချုပ်ပန်ဆန်းစည်းဝေးမှာဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPP SSA မြောက်ပိုင်းချမ်းပြည်တပ်မတော် TNL ခေါ်တအံပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကဖွဲ့ MNDAA တို့တက်ရောက်ခဲ့ပြီးတနင်္ဂနွေလုံးပြည်ကတက္ကမှုရက်စရေးသဘောတူညီစာချုပ် NCU ကိုဆက်လက်မလုပ်ဆောင်တော့ပဲငင်းချမ်းရေးစာချုပ်သစ်ကိုဖော်ဆောင်မယ်လို့လည်းထုတ်ပြန်ခဲ့ပါတယ်။တိုင်းဒေသနဲ့ကန်ဖွဲ့ကိုဖွဲ့နဲ့နိုင်ငံရေးဆွေးနွေးပွဲဖွဲ့သစ်ကိုဖွဲ့စည်းနိုင်ရေးအတွက်အခြေအနေကြောင်းကြောင်းကြောင့်ဗန်ဆန်းညီလာခံကိုမတက်ရောက်နိုင်တဲ့မွန်ပြည်တပ်ပါတီနဲ့ KMPP ကရင်နေမျိုးရံတိုးတက်ရေးပါတီကိုလည်းဖိတ်ခေါ်ထားပါတယ်။ ပန်းစန်းစည်းဝေးဆုံးမြတ်ချက်အရနိုင်ငံရေးဆွေးနွေးရေးဖွဲ့သစ်ဖွဲ့စည်းသွားမယ့်ပုံမှာ UNSC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့အခြေအနေမှန်ကိုမသိရှိသေးဘူးလို့ဒုတိယဥက္ကဋ္ဌနဟန်သာကပြောပါတယ
်။ဒီကိစ္စလည်းကျွန်တော်တို့အဲဒီစည်းဝေးမှာတတ်တဲ့ကျွန်တော်တို့ဘက်ကကိုယ်စားလှယ်တွေပေါ့။ဆိုရင်လည်းစီနေနေတာမဟုတ်ဘူးလား။ KIO နဲ့ SSC ကကိုယ်စားလှယ်တွေတတ်တဲ့သူပြန်မရောက်သေးဘူးဗျာ။သူတို့ပြန်မရောက်သေးတော့တတ်တဲ့ခြေနေအမှန်ကိုကျွန်တော်တို့ကသိနိုင်သေးဘူး။သူကြီးရဲ့ရက်ဖက်တဲ့အနေနဲ့တော့ပါလို့ပဲဖြစ်တယ်။ခြေနေဆုံးကိုကျွန်တော်တို့မသိသေးတော့ကျွန်တော်တို့ဘာမှအဆင်ပြေလို့ပြေးနိုင်သေးဘူး
။ UNSC နေနဲ့လက်ရှိ NCA စာချုပ်ဖြည့်ဆွက်ပြင်ဆင်ပြီးရင်လက်မှတ်ရေးသွေးဖို့စီစဉ်ရာကနေအခုလိုအခြေအနေမျိုးပြောင်းလာတဲ့နေသားလို့လည်းနဟန်သားကပြောပါတယ
်။ကျွန်တော်တို့ကတော့မူလက SCA line ကိုနော်စာချုပ်ဖြည့်ဆွက်ပြီးတော့မှလက်မှတ်ထိုးဖို့ပြင်ဆင်ထားတဲ့အနေအထား UNSC ရဲ့စီစဉ်ထားမှုပေါ့နော်ကျေးဇူးမှုတွေပေါ့အလို့ရတဲ့မြူကြောင်းတယ်ဆိုတော့ဟိုဘက်ကအဲ့ဒီကျွေးပမှုတွေကအခြေအနေဘယ်လိုလဲမပြတ်တတ်သေးဘူးကျွန်တော်တို့လည်းဘာမှအပြည့်မပေးနိုင်သေးဘူးခင်ဗျာ
ဒီအနယ်လေသားမလောင်တပ်ဖွဲ့အနေနဲ့ကတော့လက်ရှိ NCA စာချုပ်ဟာထိရောက်မှုမရှိတော့တာကြောင့်တိုင်းရင်းသားတွေရဲ့နိုင်ငံရေးပုံသဘောတူညီချက်ကိုရယူပြီးအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရင်ပုံမလွယ်ကူမယ်လို့ဒီအနယ်လေပြန်ကြားရေးတာဝန်ခံဘူမှုတိုက်ကျော်ကပြောပါတယ
်ခုဟာကတော့ NCA ကဒီမှာကျွန်တော်ရက်တန်နေရှိပေါ်နေတဲ့အလုပ်လုပ်ကြတဲ့ကျန်တဲ့ဖွဲ့တွေနဲ့ဒီဘာမှသူစားမှုမရှိလောက်ဘူးသူတည်းမှုလည်းမရှိလောက်ဘူးအဲဒီလိုပြရတယ်ဒီပိုင်းလားအဖွဲ့တွေကဒီနိုင်ငံကြီးဘုံလို့ထားရမှာသူရနဲ့ဒီမိစေပြောတဲ့ချိန်ဆိုမှုလို့ဒီတဲ့ပုံမျိုးဆန်နေတယ်ဒီမှုကိုရှိမှတော့အဲလိုပုံမျိုး
နိုင်ငံကြီးစုနေဘဝတက်ဖွဲ့စည်းသွားမဲ့ပုံမှာ SSPB SSA ကိုမြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့သဘောထားမှတ်ချက်ပေးဖို့မရှိဘူးလို့ပြန်ကြားရေးတာဝန်ခံဆိုင်းဘုံဟန်ကပြောပါတယ်
ရက်စီဟိုဥက္ကဋ္ဌတာဝန်ယူထားတဲ့ KIO ကိုလည်းပါပါတယ်အဲကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျတော့ဘာမှဟိုမှတ်ချက်ကြိုးစားတိရှိပါဦးဗျာ
နိုင်ငံရေးဆွေးနွေးရေးဖွဲ့ကိုလက်နက်ကန်ဖွဲ့တစ်ဖွဲ့လင်းဂူစလဲ3ဦးကနေ5ဦးထိပါဝင်နိုင်တယ်လို့နိုင်ငံရေးသွေးဆုံဆွေးနွေးရေးပိတ်ဆို့နေတာကိုကြော်ဖြတ်ဖို့နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲထိုးစစ်ကိုဘယ်လိုရပ်ဆိုင်းကြမလဲဒါတွေကိုအဓိကဆွေးနွေးဖို့နိုင်ငံရေးသွေးဆုံဆွေးနွေးရေးကော်မတီကိုဖွဲ့ရတယ်လို့ TNL သွေးရင်မှုဘူမှုကြီးတာဖုံးကျော်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ်NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ကလာမယ့်မတ်လ3ရက်နေ့မှာတွေ့ဆုံသွားဖို့လည်းရှိနေပါတယ်။ UNSC အနေနဲ့ကတော့နိုင်ငံရေးစီရဲ့အချက်ကိုအချက်ကိုအစိုးရထံမှာစုပြထားပြီးဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားရမှာဖြစ်ပါတယ်။တကယ်လို့ UWSA ခေါ်ဝပြည်သွေးစည်းညွှန်ရေးဖွဲ့ကနေဥဆောင်ပြီးတော့နိုင်ငံရေးဆွေးနွေးရေးဖွဲ့အစ်ကိုထပ်မံဖွဲ့စည်းလိုက်မယ်ဆိုရင် UNSA ရဲ့ခန့်ကန်တာဟာမိမ့်မိန်သွားနိုင်မလားဆိုတဲ့အပေါ်တိုင်းရင်းသားရေးလိလသူတွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
နိုင်ငံအိမ်တင်ပြပို့သွားတော့ပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်ကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရူကနေတရက်ဖန်ယူကြည့်ရှုနိုင်ပါတယ်အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြောင်လွင်ကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကွန်ဂရက်လွှတ်တော်မှာပထမဆုံးအကြိမ်ပြောကြားမဲ့မင်းငွန်းနဲ့စစ်မှန်တဲ့လူမှုအတွက်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမယ့်ကိစ္စတွေကိုအခိုင်အမာပြောကြားမှာဖြစ်ကြောင်းသမ္မတအင်ဂျီရိုတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ဝါရှင်တန်စံတော်ချိန်အင်္ဂါနေ့ည9:00အချိန်မှာလွှတ်တော်နေရာကကိုစရီရှိမောက်ပြောကြားမဲ့မင်းငွန်းကတော့အမေရိကန်စစ်တပ်ကိုပြန်လည်စမ်းသစ်ခြင်းလို့ခေါင်းစဉ်ပေးထားပြီးစီဝါရေးခွင်လန်းနေတဲ့အမေရိကန်လူမှုကိုအကာအကွယ်ပေးရေးကိစ္စတွေအဓိကပါဝင်မှာဖြစ်ကြောင်းလည်းအမည်မဖော်လိုသူအစိုးရအစိုးရအရာရှိသူကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ချုံအွန်ရဲ့ဖေရူမေခွဲကိုဖြစ်သူကင်ချုံနဲ့အသက်ခံမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူအမျိုးသမီးနှုတ်ကိုမနေ့ကမှတရားဝင်လူသက်မှုနဲ့ဆွဲချက်တင်မှာဖြစ်ကြောင်းမလေးရှားရှင်းနေချုပ်ကပြောပါရတယ်။တန်တရားရှိသူတွေဖြစ်ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ City Asia နဲ့ဗီယက်နမ်နိုင်ငံသူ20 Hong Nong တို့စလုံးရင်ဆိုင်နေရတဲ့ဆွဲချက်ဟာတေးတန်းတီလည်းဖြစ်ပြီးခံရနေပါတယ်။တောင်ကိုရီးယားသမ္မတပက်ကွန်ဟေးပါဝင်ပတ်သက်နေတဲ့အရီလိုက်စားမှုရှုပ်တော်ပုံနဲ့ဆက်နွယ်ပြီးတောင်ကိုရီးယားရဲ့ဆမ်ဆန်းလုပ်ငန်းအကြီးကဲနဲ့တခြားအစ်မြင့်အမှုဆောင်ရရှိလေးဦးတို့ကိုလက်ပေးလိုက်ယူမှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်မဲ့အကြောင်းဒီကနေ့မှပဲအစိုးရရှင်တွေကကြေညာလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကမတည်မငြိမ်ဖြစ်နေတဲ့ကွန်ဒွတ်စ်ဒေသမှာမကြာသေးခင်တုန်းကလေကြောင်းတိုက်ခိုက်မှုတွင်တာလီဘန်စစ်သူကြွအဖွဲ့ထိတန်းခေါင်းဆောင်တူသေဆုံးသွားတဲ့အကြောင်းအမေရိကန်စစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။အာဖဂန်လူမျိုးရေးတပ်ဖွဲ့နဲ့တနင်္လာနေ့ကပူးတွဲဆက်ဆင်ရေးအတွင်းကွန်ဒွတ်စ်ဒေသတာလီဘန်တပ်မှုမူလာအက်တန်ဆလမ်နဲ့အတူနောက်ထပ်စစ်သူချက်လေးဦးသေဆုံးခဲ့တာပါ
။တရင်ချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမခင်ပြုတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့10:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.665 ၊လိုင်းဒိုမီတာ51 kHz 585နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နံလောပါ
This program has come to you from the Voice of America, Washington.